တူရကီနိုင်ငံအစ္စတန်ဘူနိုက်ကလပ်တစ်ခုကိုနှစ်သက်ကိုအကျိုးညာရုံကဝင်ရောက်တိုက်ခိုက်သူလို့မသိငါသူတယောက်ကိုဖမ်းဆီးခဲ့ကြောင်းတူရကီသတင်းစာရဲမှရေးသားဖော်ပြနေပါတယ်ဒီဇင်ဘာ31ရက်နေ့ညရုံကလူပေါင်း39ယောက်တေဆုံးခဲ့တဲ့တိုက်ခိုက်မှုအတွက်အဗ်ဒူကာဒီယာမာရှာရီပေါ့ဆိုသူကိုတနင်္လာနေ့ကဖမ်းဆီးခဲ့တယ်လို့ Harriet Daily News သတင်းစာကဖော်ပြပါတယ်။အစ္စတန်ဘူမြို့တော်ရဲကအန်ယုဒ်ရက်မှရှိတဲ့အိမ်အိမ်ကိုစီးနှင်းဝင်ရောက်ဖမ်းဆီးခဲ့တာလို့ NTV နဲ့တခြားသတင်းမီဒီယာတွေကလည်းဖော်ပြပါတယ်။အဲ့ဒီမှာဖမ်းမိသူဟာဒီကာစစ်စတန်ကမိတ်ဆွေတယောက်နဲ့အတူနေထိုင်နေတယ်လို့သတင်းတွေကပြောပါတယ်။အိမ်ထဲမှာရှိနေတဲ့အမျိုးသမီး3ယောက်အပါအဝင်တခြားသူ9ယောက်ကိုလည်းဖမ်းဆီးခဲ့ပါတယ်ဖမ်းဆီးစဉ်အနားမှာရှိနေတဲ့အဗ်ဒူကာဒီယာမာရှာရီပော့ရဲ့အသက်4နှစ်အရွယ်သားကိုတော့တပ်ဆိုင်ရာစောင့်ရှောက်သူတွေကထိန်းသိမ်းစောင့်ရှောက်ထားပါတယ်